အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အာရှခီးစဉ်အတွင်းနောက်သတင်းပါတရုတ်နိုင်ငံကိုပထမဆုံးအကြိမ်ဖြစ်သွားရောက်တဲ့အခါမှာတော့ကုန်သွယ်ရေးမြောက်ကိုရီးယားအရေးတို့ကိုထိတ်တန့်ဦးစားပေးဆွေးနွေးမယ်လို့ခန့်မှန်းထားကြပါတယ်။ခီးစဉ်အတွင်းထူးခြားတဲ့ရလဒ်တချို့ထွက်ပေါ်လာနိုင်တယ်လို့တရုတ်တာဝန်ရှိသူတွေကခိုင်ခိုင်မာမာပြောဆိုနေကြပေမဲ့သမ္မတထရန့်ရဲ့ချင်းကပ်မှုအပေါ်မှာအများကြီးမူတည်တယ်လို့သုံးသပ်သူတို့ကပြောကြပါတယ်။ဒီနှစ်အစောပိုင်းအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာသမ္မတထရန့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့တွေ့ဆုံခဲ့ပြီးနောက်ပိုင်းအပြောင်းလဲတွေရှိခဲ့တယ်လို့မပြောင်းလဲတာတွေလည်းရှိခဲ့ပါတယ်။ကုန်သွယ်ရေးကကိစ္စရပ်ကြီးတစ်ခုအဖြစ်ရှိနေတာဖြစ်ပေမဲ့မြောက်ကိုရီးယားအရေးကနှစ်နိုင်ငံဆက်ဆံရေးမှာရှေ့တန်းကိုရောက်လာတာပါ။ဒီကိစ္စနှစ်ရက်ကိုသမ္မတထရန့်ကအတူချိတ်ဆက်လိုက်ပြီးတရုတ်သုံးသပ်သူတွေကတော့ဗျူဟာမမြောက်တဲ့မဟာဗျူဟာအဖြစ်ပြောဆိုကြပါတယ်။ကမ္ဘာအရှုပ်ထွေးဆုံးအမေရိကန်တရုတ်ကြားကဆက်ဆံရေးနဲ့ကမ္ဘာအခက်ခဲဆုံးပြဿနာဖြစ်တဲ့မြောက်ကိုရီးယားအရေးတို့ကိုချိတ်ဆက်လိုက်တဲ့မဟာဗျူဟာကြောင့်ရလဒ်တချို့လည်းထွက်ပေါ်ခဲ့ပါတယ်။တရုတ်ဘက်ကမြောက်ကိုရီးယားအပေါ်အပြင်းထန်ဆုံးဓာတ်ခတ်ပိတ်ဆို့မှုတချို့ကိုဒီနှစ်အတွင်းတည်ပြုခဲ့တယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းဘက်ကလည်းရန်စတဲ့ဒုံးကျည်စမ်းသပ်မှုနဲ့6ကြိမ်မြောက်နျူကလ িয়ার စမ်းသပ်မှုတွေလုပ်ပြီးနိုင်ငံတကာအတိုင်းအဝိုင်းရဲ့ဖြည့်ရှင်းချက်ကိုစမ်းသပ်ခဲ့ပါတယ်ရှင်။